တောင်အဖရိကသမရဟောင်း FWD ကလပ်ကစော်တာမရီနေ့မနေ့ကိပ်တောင်မြို့ကနေမှာကင်ဆာရောဂါနဲ့ကွယ်လွန်သွားပါတယ်ဒီကလပ်ကလူနည်းစုလူပြူတွေကပဲကြီးစိုးခဲ့တဲ့တောင်အဖရိကမှာလူမျိုးရေးခွဲခြားအုပ်ချုပ်တဲ့နောက်ဆုံးသမရဖြစ်တဲ့ခွဲခြားမှုအဆုံးသတ်ရေးကိုဥဆောင်လုပ်ကိုင်ပေးခဲ့သူဖြစ်ပါတယ်အသားရောင်ခွဲခြားမှုစန့်ကျင်ရေးလှုပ်ရှားမှုတွေကိုအကြမ်းဖက်နှိမ်နင်းခဲ့တာကြောင့်သူ့ကိုဝေဖန်တာတွေရှိသလိုအသားရောင်ခွဲခြားမှုအဆုံးသတ်ရေးသူ့ရဲ့လှုပ်ဆောင်ချက်တွေကြောင့်လည်းလူဖြူအစိုးရကသူ့ကိုတက်ဆက်ပါအဖြစ်သတ်မှတ်ခဲ့ပါတယ်လူမဲကောင်းဆောင်နယ်ဆန်မန်ဒဲလာနဲ့အတူငြိမ်းချမ်းရေးနိုဘယ်ဆုကိုပူးတွဲချီးမြှင့်ခံခဲ့ရပြီးကွယ်လွန်ချိန်မှာအသက်85နှစ်ရှိပြီဖြစ်ပါတယ်မန်ဒဲလာကမန်ဒဲလာကတော့အသက်95နှစ်အရွယ်2013ဒီဇင်ဘာလကကွယ်လွန်ခဲ့တာပါမန်ဒဲလာကို28နှစ်ကြာထိန်းသိမ်းထားရကနေပြန်လွတ်ပေးမဲ့အကြောင်းတောင်အာဖရိကလွှတ်တော်ထဲမှာ1990ဖေဖော်ဝါရီလ2ရက်နေ့ကသမရဟောင်းဒီကလပ်ကကြီးညာခဲ့တာပါလူမျိုးရင်းနဲ့အသားအရောင်ခွဲခြားအုပ်ချုပ်တဲ့စနစ်ဆိုးကျင့်သုံးမှုကြောင့်ဆယ်စုနှစ်ပေါင်းများစွာကမ္ဘာနိုင်ငံတွေရဲ့ပိတ်ဆို့အရေးယူခံထားရတဲ့တောင်အာဖရိကမှာမန်ဒဲလာကို28နှစ်ကြာထိန်းသိမ်းထားတာကနေလွတ်ပေးမဲ့အကြောင်းလွတ်တော်ထဲမှာ1990ဖေဖော်ဝါရီလ2ရက်နေ့ကသမရဒီကလပ်ကကြီးညာလိုက်တော့နိုင်ငံတော်ကစိတ်လုံတရားကြီးပျော်ရွှင်ခဲ့ကြပါတယ်ခင်ဗျာ